ရုရှားယူကရိန်းစစ်ပွဲမှာလက်နက်မျိုးစုံသုံးမြက်အသုံးပြုလာတဲ့အပေါ်ရွေးကောက်ခံသမ္မတဒိုနယ်ထရမ့်ကအလွန်ဆိုရင်ကြောင်းထရမ့်ကအမျိုးသားလုံခြုံရေးအကြံပေးအဖြစ်ရွေးချယ်ထားတဲ့မိုက်ကယ်ဝေါ့စ်ကပြောပါတယ်။ဖလော်ရီဒါလွှတ်တော်အမဝေါ့စ်က Fox News နဲ့အစီအစဉ်ကိုတင်ပြနေနေမှာအဲ့လိုပြောဆိုခဲ့တာပါ။မကြာခင်တက်တန်းကုံဆုံးတော့မဲ့သမ္မတဂျိုးဘိုင်ဒန်ကရုရှားရဲ့မြေပြင်ထိုးစစ်တွေရပ်သွားအောင်ယူကရိန်းကိုမြေမြုံပိုင်းတွေအုံပြုခွင့်ပေးလိုက်တာဟာပထမကွာစစ်အတွင်းကကတုတ်ချင်းစစ်ဆင်ရင်းနဲ့အလားတူနေပြီလို့လည်းဝေါ့စ်ကဝေဖန်သွားပါတယ်။ပဋိပက္ခရဲ့အဆုံးသတ်သွားအောင်လို့ကြည်ကြဲပြမြတ်စဉ်းစားပြီးမှဆုံးဖြတ်ဖို့လိုတယ်လို့လည်းပြောဆိုခဲ့တာပါ။ယူကရိန်းရှေ့ပိုင်းကအကြီးကစစ်မြေပြင်မှာစစ်အခြေအနေတွေပြောင်းလဲသွားအောင်လို့အမေရိကန်နိုင်ငံကမြေမြုံပိုင်းတွေယူကရိန်းကိုပို့ပေးနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြည်ခေတ္တမှာပြောဆိုထားတာပါ။ရုရှားရဲ့မြေပြင်တပ်ဖွဲ့တွေကြောင့်မော်စကိုရဲ့ထိုးစစ်တွေအသာစီရနေတာဖြစ်တဲ့အတွက်ယူကရိန်းဘက်ကရုရှားတပ်တွေအားပြော့သွားစေမယ့်နည်းလမ်းတွေလိုအပ်တယ်လို့လည်းဝန်ကြီးအော်စတင်ကပြောပါတယ်။ထရမ့်ကတော့48ရောင်မြောက်သမ္မတအဖြစ်ကျန်းစစ်မကြိမ်ဆိုခင်မှာတင်ယူကရိန်းရုရှားစစ်ပွဲကိုသူ့အနေနဲ့အဆုံးသတ်သွားအောင်လုပ်နိုင်တယ်လို့မကြာခဏပြောဆိုထားတာပါ။